SBS Audio is supported by advertising.
SBS is Australia's most trusted multilingual broadcaster. Our listeners are loyal, highly engaged, and have supported countless local businesses. We offer advertising packages for businesses of all sizes. Our experienced sales team will guide you through the process of owning a great campaign. Bring your own ad or have our production team make you something in one of our 68 languages. Start the conversation with your new audience today. Email sales@sbs.com.au.
Tengha SBS Myanmar Bai ne atu shi ni da ba. sbs.com.au/burmese ma promo 2k de tadin saw ma rwe ko sha phwe ba.
SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10နာရီမှနားဆင်နိုင်တယ်လို့အွန်လိုင်းကနေလည်းအချိန်မီနားဆင်နိုင်ပါပြီ
။တရရှင်များရှင်အလပြင်ပစ္စည်းတွေထဲမှာပါဝင်တက်ပြီးတော့ PFAS PFAS လို့အတူကောက်ခေါ်တဲ့ဓာတုဒပါဝင်တဲ့ပစ္စည်းတွေကိုကမ္ဘာပေါ်မှာနယူးဇီလန်နိုင်ငံကပထမအဦးဆုံးတားမြစ်ပိတ်ပင်မှုလုပ်ဖို့ဆုံးဖြတ်ထားပြီးEU အဖွဲ့ဝင်နိုင်ငံတွေမှာလည်းအဲ့ဒီဓာတုဒပါဝင်တဲ့အလကုန်တွေကိုဈေးကွက်ထဲမှာတဖြည်းဖြည်းကန့်သတ်မှုတွေလုပ်သလိုအမေရိကန်နိုင်ငံကပြည်နယ်တချို့မှာလည်းအဲ့ဒီဓာတုဒပါဝင်တဲ့မိကတွေကိုပိုမိုပိတ်ပင်တားမြစ်တာမျိုးလှုံ့ဆော်လာနေကြပြီဖြစ်ပါတယ်။ဒါပေမဲ့ဩစတြေးလျနိုင်ငံမှာတော့အဲ့ဒီ PFAS ဓာတုဒပါဝင်တဲ့အလကုန်ပစ္စည်းတွေကိုကန့်သတ်မှုလုပ်ရမှာတခြားနိုင်ငံတွေထက်နောက်ကျကြံ့ရည်နေတယ်လို့ကျွမ်းကျင်သူတွေကပြောပါတယ်။အဲ့ဒီလိုကန့်သတ်ချက်တွေမရှိတဲ့အတွက်ဩစတြေးလျနိုင်ငံသားတွေဟာအစိတ်သင့်စေတဲ့ဓာတုပစ္စည်းကိုလိမ့်ချေအသုံးပြုနေတာမျိုးဖြစ်နေနိုင်ပါတယ်။ per and polyfluoroalkyl ဒါမှမဟုတ် PFAS PFAS လို့အတူကောက်ခေါ်တဲ့ဓာတုပစ္စည်းတွေကိုတချို့လူတွေကသာဝရဓာတုပစ္စည်း forever chemicals လို့တော့ခေါ်ဝေါ်ကြပါတယ်။အဲ့ဒီဓာတုပစ္စည်းတွေဟာရေဆူခံခြင်းအစီဝင်းနေခြင်းကြာရှည်ခံခြင်းတွေဖြစ်စေတဲ့အတွေ့အဲ့ဒီဓာတုပစ္စည်းကိုမိတ်ကဖောင်ဒေးရှင်းတွေနှာခမ်းနေတွေနဲ့အိုင်ရှေဒိုးတွေတနေ့ကုန်တာရှည်ခံအောင်လှုပ်ဆောင်ရမှာအသုံးပြုလို့ရှိတဲ့အပြင်တခြားအိမ်သုံးပစ္စည်းအများပြားမှာလည်းအသုံးပြုလို့ရှိပါတယ်မဲလ်ဘန်တက်ဂရူကတဘာဝပတ်ဝန်းကျင်ဆိုင်ရာသိပ္ပံနဲ့ဓာတုဆိုင်ရာအကြီးတန်းစာပြပုဂ္ဂိုလ်ဒေါက်တာBrett Clark အဲ့ဒီဓာတုပါဝင်မှုနဲ့ပတ်သက်ပြီးအခုလိုရှင်းပြထားပါတယ
် Should we be concerned about this? Absolutely. Are people aware that they're being exposed in this way? I'd say mostly not. And I think that people should be given the choice.
ကျွန်တော်တို့စိုးရင်တင်လာလို့မေးရင်တော့လုံးဝကိုစိုးရင်တင်ပါတယ်အဲ့ဒီဓာတုဒါပါဝင်တဲ့ပစ္စည်းတွေကိုလူတွေအသုံးပြုနေကြတယ်ဆိုတာကိုလူတွေကတော့သိရလားလို့မေးရင်အများအားဖြင့်တော့မသိကြပါဘူးကျွန်တော်အထင်ကတော့လူတွေရဲ့အရေးပြားပေါ်ကိုလိမ့်ချတဲ့အရာတွေထဲမှာအဲ့ဒီဓာတုဒါပါဝင်နေတဲ့အကြောင်းအသိပေးပြီးအဲ့ဒီနောက်သူတို့ဆက်လိမ့်ချင်သလားမလိမ့်ချင်ဘူးလားဆိုတာကိုလူတွေကိုရွေးချယ်မှုပေးတဲ့နယ်လို့ပြောသွားခဲ့ပါတယ် PFAS ဓာတုပစ္စည်းတွေဟာလူသားတွေကိုအန္တရာယ်ပြုနိုင်တယ်လို့ခြေဖြက်ရတာခက်ခဲတဲ့အတွေ့သဘာဝပတ်ဝန်းကျင်အတွက်လည်းဆိုးဝါးစေတယ်လို့ပြောပါတယ
် PFAS are highly persistent in the environment and in the human bodymeaning that they don't break down and can accumulate over time.
PFAS တွေဟာတဘာဝပတ်ဝန်းကျင်ထဲရောက်သွားတဲ့အခါမှာအင်မတန်ခြေဖြက်ခံနိုင်စွမ်းရှိသလိုလူကိုယ်ခန္ဓာပေါ်မှာလည်းတာရှည်ခံတဲ့အတွေ့တော်တန်ယုံဖြက်ဖို့ခက်ခဲပြီးကြာလာရင်တော့ဆုစည်းလာတာမျိုးဖြစ်စေနိုင်ပါတယ်။အဲ့ဒါကြောင့်သူ့ကိုသာဝရဓာတုပစ္စည်း Forever Chemicals လို့ခေါ်ပေါ်ကြတာလို့ရှင်းပြထားပါတယ်။PFAS ကိုထိတွေ့မှုကကျန်းမာရေးအပေါ်ဘလို့တည်ရောက်မှုဖြစ်စေတယ်လဲဆိုတာကိုသေချာမသိရသေးဘူးလို့လဲ Queensland တက္ကသိုလ်ရဲ့သဘာဝပတ်ဝန်းကျင်ကျန်းမာရေးသိပ္ပံမဟာမိတ်အဖွဲ့ကဒေါက်တာ Pradeep Dewapriya ကပြောပါတယ
် At the moment there's no definitive risk of PFAS because we don't have enough research yet to confirm the direct risk of PFAS or PFAS exposure.But several
အခုလောစေ PFAS နဲ့ဆက်စပ်တဲ့အမည်ကိုတိတိကျကျမသိရသေးပါဘူးအကြောင်းရင်းကတော့ PFAS ရဲ့ဓာတ်ရိုက်ထိသွေးမှုကနေဖြစ်နိုင်တဲ့တဲ့ရောက်မှုတွေကိုသူတည်တနာလုံလောက်စွာပြုလုပ်ထားခြင်းမရှိတဲ့အတွက်ပဲဖြစ်ပါတယ် ဒါပေမဲ့တချို့စာဆောင်တွေမှာဖော်ပြချက်အရ PFAS ကကျန်းမာရေးကိုထိခိုက်စေနိုင်တယ်လို့ဖော်ပြထားတာရှိတဲ့အကြောင်းရှင်းပြခဲ့ပါတယ်PFAS နဲ့ထိတွေ့မှုကကင်ဆာရောဂါတချို့နဲ့ဆက်စပ်နေသလိုဟော်မုန်းဓာတ်ကိုနှောင့်ယှက်မှုတွေကိုယ်ခံအားနည်းစေမှုတွေအသေးရောဂါကြောက်ကရောဂါအပြင်တဘာဝပတ်ဝန်းကျင်ပျက်စီးမှုတွေလည်းဖြစ်စေနိုင်တယ်လို့ဖော်ပြထားပါတယ် PFAS ဓာတုထဲမှာမျိုးကွဲတွေအများအပြားရှိပေမဲ့အသုံးများတဲ့မျိုးကွဲ၃မျိုးလောက်ရဲ့ဆိုးကျိုးကလူတွေနားလည်ကြသေးတာဖြစ်ပါတယ်ဒေါက်တာ Clark ရဲ့အဆိုအရ2023ခုနှစ်နှစ်ကုန်အထိကမ္ဘာ့ကျန်းမာရေးအေဂျင်စီရဲ့ကင်ဆာသုတေသနကနေ PFAS ဓာတုအုပ်စုထဲပါဝင်တဲ့ PFOA နဲ့ PFOS ကိုသုတေသနလုပ်တဲ့အခါမှာနှမျိုးစလုံးကကင်ဆာဖြစ်စေနိုင်တဲ့ကာစီနိုဂျင်တွေရှိတဲ့အကြောင်းတွေ့ရှိတယ်လို့ဖော်ပြထားပါတယ
် Get a classification as group 1 known carcinogen is a pretty rare thing.The evidence is compelling that exposure even at low levels to these chemicals is
တဲ့တမရဲဆိုတာအတော့ကိုရှာပါတယ်လို့ရပဲဖြစ်ပါတယ်တက်သေးအထောက်ထားကစိတ်ဝင်စားဖွယ်ရပါပဲအဲ့ဒီဓာတုတွေနဲ့အနည်းငယ်ထိတွေ့လိုက်ရင်တော့ကျန်းမာရေးအတွက်အန္တရာယ်ရှိနိုင်တာဖြစ်တယ်လို့ပြောသွားခဲ့ပါတယ်ဩစတြေးလျနိုင်ငံအပါအဝင်နိုင်ငံအများအပြားမှာ PFOS PFOS နဲ့ PFOA PFOA ဓာတုတွေကိုပိတ်ပင်ခြင်းသို့မဟုတ်ကန့်သတ်မှုတွေလှုပ်ဆောင်ထားတာရှိပြီး PFAS PFAS ကိုလည်း Industrial Chemicals Environmental Management Standard ကနေကြီးကြပ်ပြီးတော့အဲ့ဒီဓာတုအသုံးပြုမှုကိုဆန်းစစ်မှုတွေတေချာစွာတူလောင်မှုတွေနဲ့ကောင်းမွန်စွာစောင့်ကြည့်ရေးတွေလုပ်နိုင်အောင်စောင့်ကြည့်နေတာဖြစ်ပါတယ် PFAS ဓာတုပစ္စည်းသုံးမျိုးအပေါ်ကန့်သတ်ချုပ်ချယ်မှုကို2025မှာဩစတြေးလျနိုင်ငံကအပြည့်အဝစတင်ကျင့်သုံးမှာဖြစ်ပါတယ်။ဒါပေမဲ့ Planet Ark အဖွဲ့ကသိပ္ပံဆိုင်ရာအကြံပေးအရာရှိပါမောက်က Reuters က PFAS ဓာတုပစ္စည်းဟာထောင်နဲ့ချီရှိပြီးအဲ့ဒီဓာတုကနေလူနဲ့သဘာဝပတ်ဝန်းကျင်ပေါ်တည်ရောက်မှုကိုသိနိုင်ဖို့အလားအလာကအင်မတန်ကိုနည်းသေးတယ်လို့ပြောပါရစေ။
There are 4700 of these things and they're used in so many different applications but they've regulated 3of the most common ones and they were banned in other countries in the states and in Europe years ago so
any ဓာတုပစ္စည်းမျိုးစားက4900တောင်ရှိပါတယ်အဲ့ဒီတော့အသုံးပြုမှုလည်းအမျိုးမျိုးရှိပါတယ်ဒါပေမဲ့အသုံးအများဆုံး3မျိုးကိုသာစောင့်ကြည့်ထိန်းသိမ်းမှုလုပ်ခြင်းဖြစ်ပါတယ်အဲ့ဓာတွေကိုတခြားနိုင်ငံမှာအသုံးပြုခွင့်ပိတ်ပင်ထားပါတယ်အမေရိကန်နဲ့ဥရောပမှာဆိုရင်အရင်နှစ်တွေကတည်းကတော့ပိတ်ပင်တားမြစ်မှုလုပ်ထားပါတယ်။ဩစတြေးလျနိုင်ငံမှာတော့အဲ့ဒီလိုလှုပ်ဆောင်ချက်နဲ့လိုက်မမိသေးဘူးလို့ပြောသွားခဲ့ပါတယ်။ PFAS ဓာတုတွေကိုအလကုန်ပစ္စည်းမှာအသုံးပြုမှုများသလားဆိုတာကိုလေ့လာကြရအောင်ပါ။2021ခုနှစ်တုန်းက University of Notre Dame ကနေ American နဲ့ Canada နိုင်ငံမှာရောင်းချတဲ့အလကုန်ပစ္စည်းတွေမှာ PFAS ဓာတုကိုကြဲကြဲပြက်ပြက်အသုံးပြုထားကြောင်းတွေ့ရှိထားပါတယ်။အလကုန်ပစ္စည်းအမျိုးအစားနေရာကိုစမ်းသပ်လေ့လာတဲ့အခါမှာတဝက်ဝန်းကျင်က Fluorine ဓာတ်အများပြားကြောင်းပြတ်သားထားပြီးသဘောကတော့အဲ့ဒီကုန်ပစ္စည်းထဲမှာ PFAS ဓာတုဓာတ်ပါဝင်ကြောင်းပြတ်သားနေတာဖြစ်ပါတယ်။အလကုန်ပစ္စည်းအမျိုးအစားနေရာထဲမှာတဝဲလောက်ကအဲ့ဒီဓာတုပစ္စည်းပါဝင်ပေမဲ့အလကုန်ပစ္စည်းတစ်ခုကသာလျှင်သူတို့ရဲ့ပစ္စည်းထဲမှာအဲ့ဒီ PFAS ဓာတုပါဝင်တဲ့အကြောင်းအတိအလင်းဖော်ပြထားတာရှိပြီးကျန်းမာရေးအားလုံးကဖော်ပြခြင်းမရှိတာကိုတွေ့ခဲ့ရပါတယ်။ဩစတြေးလျနိုင်ငံကအလကုန်ပစ္စည်းတွေကိုကိုယ်စားပြုတဲ့ ACOT ကတော့ဩစတြေးလျဈေးကွက်ထဲမှာ PFAS အသုံးပြုမှုအင်မတန်နည်းပါးမှာဖြစ်ပြီးအသုံးပြုဖို့လုံခြုံပေးခြင်းနဲ့လို့ SBS News ကိုပြောသွားခဲ့ပါတယ်။ဒါပေမဲ့ Queensland တက္ကသိုလ်ကအထူးသဖြင့်ဒေါက်တာ Sara Goji ကတော့အဲ့ဒီအပြောမျိုးနဲ့မလုံလောက်ပဲသက်သေတွေနဲ့ပြတ်သားတင်တယ်လို့ပြောပါတယ်
။ There's a gap in that market and most of the studies have been done in Europe.
And northern america ကွာဟာမှုလို့ရှိနေပါတယ်သူတည်တနာတွေအများစုကိုဥရောပတိုက်နဲ့မြောက်အမေရိကမှာလောက်တာဖြစ်ပြီးဩစတြေးလျနိုင်ငံမှာမလောက်တဲ့အတွက်အချက်လက်တွေမရနိုင်ဘူးလို့ပြောသွားခဲ့ပါတယ်အဲ့ဒီတော့ဩစတြေးလျနိုင်ငံကအလကုန်တွေမှာ PFAS ပါဝင်မှုရှိမရှိကိုသူတည်တနာတွေလောက်ရမယ်လို့သူကပြောပါတယ်
So PFAS is not always intentionally added into the product, so it might be unintentional. And so even the industries might not know about it. And as you know, most of our products are imported. So just to know a background knowledge about the profile of PFAS in Australian market,
PFAS ကိုဒမင်းကထည့်ကြတာမျိုးဟုတ်ချင်မှာဟုတ်မှာပါ။အဲ့ဒီတော့တခါတလေအဲ့ဒီလုပ်ငန်းကလူတွေကတော့အဲ့ဒီဓာတုဒအကြောင်းကိုသိချင်မှသိမှာပါ။ပြီးတော့ဒီနိုင်ငံကပြည်စီအများပြားဟာပြည်ပကနေရောက်လာတာဖြစ်ပါတယ်။အဲ့ဒီတော့ Australia ဈေးကွက်အတွက်ထုတ်တဲ့ပြည်စီတွေမှာ PFAS တွေပါမပါကိုစမ်းသပ်ခြင်းအဖြစ်အဲ့ဒီဓာတုရဲ့အန္တရာယ်ကိုသိနိုင်လိမ့်မယ်လို့ပြောသွားခဲ့ပါတယ်။တမန်ဝယ်ယူသုံးဆွဲသူတွေအနေနဲ့သူတို့ဝယ်ယူသုံးဆွဲတဲ့ပစ္စည်းထဲမှာ PFAS တွေပါမပါသိနိုင်သလားလို့မေးတဲ့အခါမှာပါမောက်ခထာစကာကကုန်ပစ္စည်းအပေါ်မှာအဲ့ဒီဓာတုပစ္စည်းပါဝင်ကြောင်းရေးထားလို့မရှိတဲ့အတွေ့သိရှိဖို့ခက်ခဲတယ်လို့ပြောပါတယ
် If you look on the back the list of ingredients you won't see any mention of PFAS and often that's because the amounts in the productare below the threshold. ကွန်ပစ္စည်းရဲ့အနောက်ပိုင်းကပါဝင်ပစ္စည်းများစင်းကိုကြည့်လိုက်ရင
် PFAS ပါဝင်ကြောင်းရေးထားတာကိုတွေ့ရမှာမဟုတ်ပါဘူး။အကြောင်းရင်းကတော့ကန့်သတ်ထားတဲ့ပမာဏမထက်ရင်ပေါ်ပြစရာမလိုတဲ့အတွက်ဖြစ်တယ်လို့ရှင်းပြခဲ့ပါတယ်။ကွန်ပစ္စည်းအထုပ်ဘူးရဲ့ပါဝင်သောပစ္စည်းများနေရာမှာပွင့်လင်းမြင်သာစွာရိုးသားစွာပေါ်ပြမှုလုပ်တဲ့နယ်လို့ပမောက္ခထာစကာနဲ့ဒေါက်တာကလတ်တို့ကပြောပါတယ်။
I think the people should be given the choice. We are playing a dangerous experiment with putting thousands of chemicals on our skin that we don't know what they'll do. And we need to, as a community, and really this needs to be led by the government, we need to have stricter controls and also labeling so that people can make
informed decisions. အဲ့ဒီတော့ဘာပစ္စည်းတွေပါဝင်နေဆိုတဲ့အကြောင်းအမှန်အတိုင်းဖော်ပြမှုလုပ်ဖို့တင်းကြပ်မှုတွေကိုလူမှုအတိုင်းဝိုင်းအနေနဲ့တမကအစိုးရကပါဦးဆောင်လုပ်ရမှာဖြစ်ပြီးဝယ်ယူသုံးဆွဲသူတွေအနေနဲ့ဘူးပေါ်မှာရေးထားတဲ့အချက်လက်ကိုကြည့်ပြီးဒီပစ္စည်းကိုသုံးသင့်မသင့်ဆုံးဖြတ်ချက်ချနိုင်မှာဖြစ်တယ်လို့ပြောပါရယ်ဂျိုင်းနိုင်လာတော့ကနယူးဇီလန်ကသူ့နိုင်ငံက2026ခုနှစ်ရာစပြီးအလကုန်ပစ္စည်းထဲမှာPFAS ပါဝင်ခြင်းပိတ်ပင်သွားမယ်လို့ကြေညာခဲ့ပြီးကမ္ဘာပေါ်မှာပထမအဆုံးအဲ့ဒီလိုကြေညာခဲ့တာဖြစ်ပါတယ်။အမေရိကန်နိုင်ငံကတချို့ပြည်နယ်တွေမှာလည်းအဲ့ဒီဓာတုဒကိုအလပြင်ကုန်ထဲထည့်ခွင့်ပိတ်ပင်ဖို့လှုံ့ဆော်မှုတွေတဖြည်းဖြည်းများလာပြီးကယ်လီဖိုးနီးယား၊ကိုလိုရာဒိုနဲ့မေရီလန်းပြည်နယ်တို့မှာ2025ခုနှစ်ရာစပြီးကန့်သတ်မှုလုပ်မှာဖြစ်ပါတယ်။EU အဖွဲ့ဝင်နိုင်ငံတွေကလည်း2025နှစ်ကုန်ကစပြီး PFAS ကိုတဖြည်းဖြည်းလျှော့ချဖို့သတ်မှတ်လိုက်ပြီဖြစ်ပါတယ်။ဒီကိစ္စမှာ Australia ကနောက်ကျကျန်ရနေတယ်လို့ပမောက်ခထာစကာကပြောပါတယ်။ Australia နိုင်ငံကကျန်းမာရေးနဲ့တည်ကြည်ဆောက်ရှောက်ရေးဆိုင်ရာဝန်ကြီးဌာနကတော့ New Zealand ကအဲ့ဒီဓာတုကိုအလကုန်ပစ္စည်းထဲထည့်ခွင့်ပိတ်ပင်တော့မယ်ဆိုတဲ့သတင်းကိုသူတို့လည်းသိရတဲ့အကြောင်းဩစတြေးလျအနေနဲ့တတိထားဆောင်ကြည့်နေပြီးဖြစ်နိုင်ရင်တော့ PFAS အသုံးပြုမှုကိုနည်းနိုင်သလောက်နည်းအောင်လှုံ့ဆော်ဖို့တိုက်တွန်းလိုတယ်လို့ SBS ရဲ့မေးမြန်းချက်ကိုတုံ့ပြန်ထားတဲ့အကြောင်းရေးထားတဲ့ AB O'Brien ရဲ့ဆောင်းပါးကိုတင်ဆက်လိုက်ပါရရှင်။ကျွန်မကမူလှိုင်းသိမ့်ပ
ါ SBS.com.au/bemis ကို home နေရာမှာထားပြီးတော့အမြဲတမ်းနားဆင်နိုင်ပါတယ်။နောက်ဆုံးရသတင်းတွေစောင့်မားတွေနဲ့စစ်တမ်းတွေမှာပါဝင်ပြီးတော့ဆက်သွယ်မှုလုပ်နိုင်ပါတယ် sbs.com.au/bemis ဖြစ်ပါတယ်ရှင
်ဒါမျိုးသတင်းစောင့်မားတွေကိုပိုနားဆင်လိုပါလား Apple Podcast Google Podcast Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ podcast ကနေပါ